စကိုင်းတိုင်းဝန်လက်မြို့မှာစစ်ကြောင်းတစ်ကြောင်းလုံးတည်ဆုံကုန်တဲ့အထိစစ်ကောင်စီစစ်ကြောင်းချက်ပြတိုက်ခိုက်ခံလိုက်ရတယ်လို့စီးရဲအခြေအနေသိရှိသူတွေကပြည်ဝေကိုပြောပါတယ်။လေးချင်ရည်တင်းနှန်းချောင်းနဲ့ထောက်ပံ့တဲ့ပို့ဆောင်ရေးတပ်တို့ပါဝင်တဲ့စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဝက်လက်မြို့နယ်တဲကစီးရဲအခြေအနေကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းရှူဘုံမြို့နယ်ကတမရမှတ်ရှိလေးချင်ရည်တင်းနှန်းချောင်းနဲ့ထောက်ပံ့နှင့်ပို့ဆောင်ရေးတပ်တို့ပါတဲ့အင်အား80ကျော်ကိုဝက်လက်မြို့နယ်၈မိုင်ကွာမှာရှိတဲ့မှတ်တိနဲ့မင်းကုန်းကြီးရွာကြားကာကွယ်တပ်ဖွဲ့တွေကဒီဇင်ဘာလ9ရက်နေ့မှာဂျားဖြတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။အင်အား89ယောက်ပါတဲ့စစ်ကောင်စီစစ်ကြောင်းကိုဂျားဖြတ်တိုက်ခိုက်မှုမှာ82ဦးသေဆုံးပြီးတော့6ဦးအရှင်ဖမ်းမိတယ်လို့နေပြည်တော်ကသိရှိတဲ့ဝက်လက်ပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်
။ထောက်ပံ့တယ်လို့လူတွေကရှိတယ်။သူကအဲ့မှာလည်းဝါလာလို့လူကြတာတာအဲ့ဒီကလာထောင်းနေရတာများကြီးပါတယ်။နော်အဲ့မနက်ကတော့တခါသူအလင်းကိုကူအောင်ပါလိချိန်မှာလို့ပြောသူကမှာစပ်ရတော့ဒါမင်းကုန်းနဲ့အစ်ကလာပေါ်တဲ့မဖြစ်ပေါ်နေကြတော့အဲ့အဲ့နာမှာဖြစ်တတ်တာဟိုတော်တော်ဒီကြောင်သူသင်းစားရတဲ့ကြားရတယ်ခုနကခုနကသူချုံလာကခုနကတရားကိုချိန်ခံရကို၆ရက်လို့ပြောရတယ်ဆက်ပြီးကုန်းညာထွက်လာတဲ့ဒီကြောင်လုံးကိုခုနကတော့ပြပြီးတော့ပါတယ်သူ၆ရက်ရှင်းခံရတယ်ပေါ့နော်အဲ့ဒါသူကြားပါလိုက်တာ
စစ်ကောင်စီစစ်ကြောင်းကြားဖြတ်တိုက်ခိုက်ခင်ရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ဆမ်မနာမှာထွက်လာတဲ့ဓာတ်ပုံတွေမှာတော့စစ်ကောင်စီဘက်ကတည်ဆုံသူတွေရဲ့ရုပ်လောင်းများပြားကိုတွေ့ရပါတယ်။အလားတူပဲဝက်လက်တောင်ချမ်း၊စကိုင်းမြို့နယ်ကပ်နေတဲ့အုံနယ်ပုတ်ကြီးရွာနီးမှာလည်းစားတောင်မြို့နယ်ကနေပြီးတော့ထွက်လာတဲ့စစ်တပ်စစ်ကြောင်းကိုကာကွယ်တပ်တွေကဒဇမလ၄ရက်နဲ့၅ရက်တွေမှာတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်က20နီးပါးတည်ဆုံ၃ဖမ်းမိရတယ်လို့ဝက်လက်ပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူကပြောပါတယ်
။အုံနယ်ပုတ်မှာဖြစ်တဲ့စစ်ကြောင်းကကျွန်တော်တို့ဒီဟုတ်ပေါ့ဆရာဝန်ဆရာဝန်ထွက်လာတဲ့စစ်ကြောင်းကအဲ့တော့အဲ့မှာဘုံတော့ကနေပေါ်မှာဟိုနားထဲကသူအုံနယ်ပုတ်ရွာကျတော့ဖြစ်ပြီးဝင်လာဝင်ပြီးတော့အဲ့ညာကြီးတာပေါ့ကျွန်တော်တို့ဘက်ကဝင်လုံးတာပေါ့လေ။ဘာရင်းကျတော့လက်ဆက်ပြီးတော့ကျွန်တော်တို့ပါလို့တော့မနေ့ပိုင်းမှာတက်ပြီးတော့ပြန်လုံးရတာပေါ့တော့ထပ်ပြီးသုံးတော့နောက်ဆုံးဆက်လောက်ပါလို့ကဲသုံးရောက်အရှင်ခံရသုံးရောက်ပုံ
တိုက်ပွဲပြင်းထန်ပြီးတော့စစ်ကောင်စီလေကြောင်းကနေအချိန်20ကျော်လာရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။နှစ်ရက်ဆက်တိုက်ပွဲဖြစ်ပြီးတဲ့နောက်အုံနယ်ပုတ်ကြီးရွာကနေစစ်ကောင်စီစစ်ကြောင်းဆွတ်ခွာသွားတာမှုနေပြည်တော်ရှင်းလင်းရေးဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ရှစ်ဘူခရိုင်အမှတ်18တိုင်ရင်ကသတင်းထုတ်ပြန်ထားပါတယ်။ဇနက်ကင်ရအောင်တဲ့အညာဒေသမှာစစ်ကောင်စီစစ်ကြောင်းတစ်ကြောင်းလုံးသိဆုံးတဲ့အထိတိုက်ခိုက်ခံရတယ်ဆိုတာဒါဒုတိယအကြိမ်ဖြစ်ပါတယ်။ပထမအကြိမ်တုန်းကဗုဒ္ဓလင်မြို့နယ်ထဲမှာဖြစ်ခဲ့တာပါ။အဲ့ဒီတုန်းကတော့စစ်ကောင်စီဘက်ကကြော့ပြန်နေပြီးရှင်းလင်းရေးတွေလုပ်ခဲ့လို့ရက်သား20ကျော်သိဆုံးပြီးနေနေလဲမိအောင်ကျွမ်းခဲ့ပါတယ်။ဝက်လက်နေထဲမှာလည်းစစ်ကောင်စီရဲ့ကြော့ပြန်နေပြီးရှင်းလင်းရေးတွေအပြင်လေကြောင်းတိုက်ခိုက်မှုတွေရှိလာနိုင်လို့သတိထားပြီးတော့နေကြဖို့ဒေသခံတွေကိုအသိပေးပြင်ဆင်ဆောင်ရွက်ထားတယ်လို့ကာကွယ်တပ်ဖွဲ့တွေကတော့ပြောပါတယ်ခင်ဗျာ။